British Sweden ဆေးကုမ္ပဏီကြီး AstraZeneca ကသူတို့ထုတ်လုပ်မဲ့ COVID-19 ကာဝတ်ဆေးနဲ့ပတ်သက်ပြီးဆေးဝါးပစ္စည်းဆိုင်ရာကျန်းမာရေးစီးနင်းစည်းကမ်းတွေချမှတ်ထိန်းနေတဲ့ MHRA အဖွဲ့ရဲ့ခွင့်ပြုချက်ကိုရပြီဖြစ်တဲ့အတွက်စမ်းသပ်စစ်ဆေးမှုတွေကိုပြန်ပြီးလှုပ်ဆောင်နေပြီဖြစ်ကြောင်းစနေနေ့မှကြေညာချက်ထုတ်ပြန်ပြောဆိုပါတယ် AstraZeneca Oxford Coronavirus ကာဝတ်ဆေး AZD-222 အတွက်လူတွေနဲ့စမ်းသပ်မှုတွေလှုပ်ဆောင်နေရကနေအင်္ဂါနေ့ကဆေးဆန်းခံတဲ့စေတနာရှင်တဦးစမ်းသပ်ဆေးအထိုးခံခဲ့ပြီးတဲ့နောက်နာမကျန်းဖြစ်လာတာတွေ့ရတဲ့အတွက်စမ်းသပ်မှုတွေကိုခေတ္တရပ်ဆိုင်းထားတာဖြစ်ပါတယ်။စမ်းသပ်ဆစ်ဆင်းမှုတွေလုပ်နေချိန်တွင်ခေတ္တရန်နာထားတာမျိုးဟာလုံယိုးလုံဆင်ဖြစ်ကြောင်းနဲ့တကယ်လို့လုပ်ငန်းစဉ်တွင်အဖြေရှာမရတဲ့နာမကျန်းမှုတွေတွေ့တိုင်းလုပ်ငန်းစဉ်ကိုရပ်ပြီးစုံစမ်းဆစ်ဆင်းမှုတွေလုပ်ရတာဖြစ်ပြီးဒါဟာစမ်းသပ်ဆစ်ဆင်းမှုအတွက်ယုံကြည်စိတ်ထားမှုကိုထိန်းထားနိုင်မှုဖြစ်ကြောင်းလည်းဆေးကုမ္ပဏီကပြောပါတယ်။AstraZeneca ကစမ်းသပ်နေတဲ့ကာဝတ်ဆေးဟာကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကာဝတ်ဆေးရဖို့အတွက်စူးစမ်းနေတဲ့ထဲကနောက်ဆုံးဆင်စမ်းသပ်မှုဖြစ်တဲ့အဆင့်3စမ်းသပ်မှုတွေလုပ်နေတဲ့ကာဝတ်ဆေး6မျိုးတွေကတစ်မျိုးဖြစ်ပါတယ်။ဒီဆေးကိုဩဂုတ်လ30ရက်နေ့ကစပြီးစည်တနာရှင်အယောက်3000နဲ့စမ်းသပ်ခဲ့တာဖြစ်ပါတယ်။